အမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့ရှမ်းချင်းနဲ့ကချင်းခေါင်းဆောင်22ဦးတို့ဟာမြန်မာနိုင်ငံလွတ်လပ်ရေးအတွက်အခြေခံဖြစ်တဲ့တမိုင်းဝင်ပင်လုံစာချုပ်ကိုလွန်ခဲ့တဲ့1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာလက်မှတ်ရေးထိုးပြီးလွတ်လပ်ရေးကိုအရယူပေးနိုင်ခဲ့ကြပါတယ်။အဲဒီလိုရယူရမှာဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်တွေမျှော်မှန်းခဲ့တာကရှမ်းပမာချင်းကချင်းမွန်ရခိုင်စတဲ့တိုင်းရင်းသားတွေအတူတကွလက်တွဲပြီးဒန်းတို့ရင်းနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အပေါ်မှာခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့1948ခုနှစ်ဇူလိုင်လ19ရက်နေ့မှာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်တွေကြာဆုံးပြီးနောက်မှာပြည်အောင်စုဘဝတိုင်းရင်းသားတွေမျှော်မှန်းတဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးဟာဖြစ်မလာခဲ့ပဲမြန်မာနိုင်ငံဟာပြည်တွင်းစစ်မီးတောက်လွန်ခဲ့တာဟာဒီနေ့အချိန်ထိအောင်ပဲဖြစ်ပါတယ်။ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဒုတိယဥက္ကဋ္ဌဦးနိုင်ဟန်သာကလက်ရှိအာဏာကိုထိန်းချုပ်ထားသူတွေနဲ့တက်မတော်ကလူနည်းစုတိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုနားမလည်အတိမတ်မပြုနိုင်သေးသေး၍စစ်မှန်တဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ဖို့အလံဝင်နေအောင်မယ်လို့ပြောပါတယ်။
အနာရထားတဲ့အစိုးရတွေကဒီကအနော်ဒါတော့အစိုးရကြီးပဲလည်းမဟုတ်လေခဏနေသားဆိုတော့တတ်မတော်အစိုးရရဲ့တတ်မတော်ပေါ့နော်အဲ့ဒါအဲ့ဒီအပေါ်မှာလည်းအများကြီးမြင်တည်တယ်တတ်မတော်ကတဘောမတူရင်အစိုးရကပြောင်းချင်တိုင်းလည်းပြောင်းလို့မရဘူးဖြစ်နေတယ်အဲ့ဒီအပေါ်မှာအနာရထားတဲ့လူတွေကပေါ့ဗျာစစ်မှန်တဲ့တည်တော်စုပုံစံတဘောတော့ဖယ်ရယ်တည်တော်စုပုံစံကိုလက်တွေ့အကောင်ထဲမပေါ်တဲ့ကတော့ဒါတော့ပြဿနာတော့ပြီးဆုံးနိုင်မှာမဟုတ်ဘူးဗျာ
ပြည်ရင်းစင်မီဟာနှစ်ပေါင်းများစွာအမြင့်တွေ့လာတာနဲ့အမျှငင်းသက်ဖို့ရာခက်ခဲလာသလိုဖြစ်နေပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရကြားသုံးနှစ်နီးပါးကြာငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာအလုံးပါဝင်မှုဆိုတာဖြစ်မလာခဲ့ပဲတဝက်တစ်ပြက်နဲ့လမ်းခုလက်အနေထားမှာပဲရှိနေသေးတာဖြစ်ပါတယ်။လက်ရှိအခြေအနေဟာအစိုးရတဲ့ပြောင်းလဲမဲ့အခြေအနေဖြစ်တာကြောင့်မျှော်လင့်ချက်ထားကြတာကိုလည်းတွေ့ရပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဦးဆိုင်ညွန့်လွင်ကအနိုင်ရကိုယ်စားလှယ်တွေကိုအာဏာလွှဲပြောင်းပေးမယ်လို့လက်ရှိအစိုးရကကတိပေးထားတာကြောင့်မျှော်လင့်ချက်ရှိတယ်လို့ပြောပါတယ်။
ကျန်းမာနိုင်တဲ့နေသားရှိပါလေ။နိုဝင်ဘာ10ရက်နေ့ရုပ်ကပွဲကြီးကဒီလူစုကိုယ်စားလှယ်ကိုရွေးချယ်လိုက်တယ်။အဲဒီလူစုကိုယ်စားလှယ်တွေကအဲဒီကိုယ်စားလှယ်တွေကိုပေါ့နော်သမရောဘက်ကနေပြီးတော့အာဏာလွှဲပြောင်းပေးမယ်ဆိုတဲ့အခြေအနေမျိုးရှိနေတယ်။အဲဒါကြောင့်အပြောင်းလဲတစုံတရာတော့ရှိဖို့ညှော်လင့်နိုင်တဲ့အနေသားမျိုးရောက်သွားပါပြီ။ကျန်တာတော့ကျွန်တော်နိုင်ငံသူနိုင်ငံသားတွေပါတီတွေအဖွဲ့အစည်းတွေအလုံးဝိုင်းဝန်းကြိုးစားကြရတော့ဖြစ်မှာပါ။တူတူတယောက်တဖွဲ့တည်းနဲ့တော့လုပ်လို့မရပါဘူး။
2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့ဖက်ဒရယ်ပြည်ထောင်စုကြီးကိုတိဆောက်လို့မရနိုင်တာကြောင့်အဲ့ဒီဥပဒေကိုပြင်ဆင်ဒါမှမဟုတ်အသစ်ပြန်လဲရေးဆွဲရေးအတွက်ညှိနှိုင်းတိုင်ပင်ဖို့လိုတယ်လို့ပြောပါတယ်။မကြာခင်အာဏာလွှဲပြောင်းရယူတော့မယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်က27ရာစုစနစ်နဲ့ကန့်ညီတဲ့ပင်လုံညီလာခံကြီးကိုကျင်းပမယ်ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်ညဉ့်ညံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့အစဉ်သစ်ဖြစ်နေပြီလို့ပြောထားတာကြောင့်သူ့အပေါ်မှာတိုင်းရင်းသားပြည်သူတွေရဲ့မျှော်လင့်ချက်ကမြင့်မားနေတာကိုတွေ့ရပါတယ်။အချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဦးမနန်တူးကြာကရိုသားဖြောင့်မှန်ပြီးစေစနာရှိတဲ့ခေါင်းဆောင်တွေဥဆောင်ဖြစ်ရှင်းမယ်ဆိုရင်ဖက်ဒရယ်စနစ်တည်ဆောက်ရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အချိန်များစွာစောင့်ဖို့မလိုဘူးလို့ပြောပါတယ်
။ဖြစ်ခဲ့နေတဲ့အတိုင်းပြဿနာတွေတော်တော်များဖြေရှင်းသွားနိုင်ပါတယ်။အဲ့တော့ဒါညစ်ပေါင်းအနေဆက်ဆီဆောက်ဆရာတော့မလိုပါဘူးထင်ပါတယ်။ဒါဆိုလည်းက60နှစ်နဲ့ဒီပြဿနာဖြေရှင်းနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်တာပါပဲ။လူပေါ်မူတည်ပါတယ်ဗျ။အဲ့ဒါစေစနာပေါ်မူတည်တဲ့စေစနာတည်တံတဲ့ယူတာဖြောက်မှတဲ့ကောင်းဆောင်တွေကဥဆောင်ပြီးတော့မှဖြည့်ရှင်းပေးလို့ရှိတယ်။ဒါနဲ့ညီညာချင်းတော့ပြည်လည်နေတဲ့ပြဿနာမျိုးပါဗျာ။ဟုတ်ကဲ့
။လာမယ့်အစိုးရတက်လက်ထက်မှာပြည်အောင်စုစစ်စစ်ဖြစ်လာဖို့လမ်းစာတွေပြန်ရလာမလား။နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ပြီးလက်မခံနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပူးပေါင်းပါဝင်ပြီးဖက်ဒရယ်ပြည်အောင်စုအတွက်လမ်းစာတက်တွေရနိုင်မလားဆိုတာစောင့်ကြည့်ရအောင်မဲ့အနေထားသာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေကနေဖက်ဒရယ်ပြည်အောင်စုတည်ဆောက်နိုင်ဖို့အတွက်အစာပြိုးနိုင်ခဲ့မယ်ဆိုရင်တော့မှမြန်မာပြည်ရဲ့ပြည်တွင်းစစ်ကိုအဆုံးသတ်နိုင်ပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်လာဖို့အရေးဟာနှစ်ပေါင်းများစွာကြာအောင်မှဖြစ်ကြောင်းပြောကြပါရစေခင်ဗျာ။